အော်တိုဝါလန်ဆမ်းမင်းကဆက်ပြီးမိုးကောင်းခဲ့တာကြောင့်အထက်မြန်မာပြည်နေရာအနှက်မှာရေကြီးခဲ့တဲ့အတွက်ခရီးတဲ့တရီကပို့ဆောင်ရေးလုပ်ငန်းတွေရပ်ဆိုင်ခဲ့ရတယ်လို့မန္တလေးအခြေစိုက်ကုန်းတဲ့အုပ်ကပြောပါတယ်။ကြာသပတေးနေ့မနေ့မှာတော့မြစ်ငယ်ရထားလမ်းမင်းကဒုဒ္ဒဝတိမြစ်ရေတက်လာတဲ့အတွက်ဗိုလ်တော်ဘုနေ့ကရန်ကုန်ကနေမန္တလေးကိုသွားတဲ့ရထားဟာကုန်းတွေနဲ့အတူရန်ကုန်ဘူတာကိုပြန်မောင်းလာတဲ့အကြောင်းကိုရန်ကုန်ဘူတာကြီးမှရောက်နေတဲ့ကုန်းတဲ့အုပ်ကအခုလိုပြောပါတယ်။
ထွက်တဲ့ကလာလေမန္တလေးကမရောက်လေမောင်လေးဒီသူတို့ပြစ်တဲ့နေရာတွေဖြန့်စစ်လုပ်ပြီးတော့လေလူတွေကိုပဲအဲ့လိုလုပ်ပေးတာလေကုံတွေကတော့သူတို့ဒီကနေပြီးတော့ကုံချိတ်မသွားဘူးလေမနေ့ကချိတ်လာတဲ့ကုံတွေကိုလေဒီကိုပြန်ဆွဲပြီးတော့အဲ့လိုပြန်ဆွဲတယ်မနေ့ကမဟုတ်ပထမနေ့ကတင်ထားတဲ့အားတွေလေအဲ့လိုလုပ်တယ်မောင်လေ
ဒီရထားတကယ်ဖြစ်နေတဲ့နေရာကဘယ်နေရာဒီမှာဖြစ်
တော့မန္တလေးပဲနီးနေပြီပေါ့နော်အမောင်တွေမနေ့ကဆိုလို့ရှိရင်တနင်္ဂနွေနေ့ကထားပြီးတော့ပေါ့နော်အချိန်တွေကိုသိကျင်လို့ပေါ့နော်လာတာပေါ့နော်ပြန်တက်နေတယ်
ရန်ကုန်ဘူတာကိုပြန်ဝင်လာတဲ့ရထားကကုံတွေကိုရန်ကုန်ဘူတာကြီးကုံလောင်ယူမှချပြီးတော့အဲ့ဒီရထားဟာရန်ကုန်ကနေမန္တလေးကိုသွားမဲ့ခရီးတွေတွေကိုရန်ကုန်ကနေတာစီနားရောက်ပို့ပေးနေတယ်လို့တခြားကုံတွေတဦးကလည်းပြောပါတယ်။တာစီရောက်မှမန္တလေးကိုခရီးဆက်လို့တဲ့ခရီးတွေကတာစီမန္တလေးလိုင်းကားတွေကိုဆက်စီးရတယ်လို့လည်းပြောပါတယ်။ကြာသပတေးကထွက်သွားတဲ့ရထားနဲ့ပတ်သက်ပြီးရန်ကုန်ဘူတာကြီးဝန်ထမ်းတဦးကအခုလိုပြောပြပါတယ်။ပြည
်တော်ကတော့ထွက်သွားတော့နော်ဘာတို့ပါလေဒါဒီဟိုမှာဟိုအချင်းနေရပါတော့ဆက်ပြီးတော့ဟိုမှာတောက်တောက်ချက်တော့သွားမှနေရပါတော့တောက်ဟိုကမြင့်ငယ်မြင့်ငယ်မှာတည်းမြင့်ငယ်အဓိကဆိုဒီဘက်ကတော့ရတယ်ပြောတယ်ဘာလို့ရေတော်ရဲဆိုလမ်းကတော့ပြင်အောင်ပါလေ
ရန်ကုန်ကနေကြာသရီနေမင်းကခတ်သွားတဲ့ရထားဟာမြင့်ငယ်မြည်အတက်ကြပေါ်မူတည်ပြီးမန်းလေးကိုရောက်အောင်ပြေးဆွဲမှာဖြစ်တယ်တကယ်လို့မြင့်ငယ်မြည်ရတာမကြဘူးဆိုလို့ရှိရင်တော့ခရီးတွေကိုတာစီဒါမှမဟုတ်ကြောက်စဲအထိပို့ပေးမှာဖြစ်တယ်လို့အဲ့ဒီဝန်ထမ်းကပြောပါတယ်တေးကြတာကတော့ရေကြတဲ့တိုင်အောင်မွေးရကြောင့်ယထာတန်လန်းတွေပျက်စီးခဲ့တာများတဲ့အတွက်အသေးစိတ်ပြုပြင်တာတွေဆက်လုပ်ရအောင်မှမို့ယထာချိန်တွေဟာပုံမှန်ပြန်ထွက်နိုင်အောင်မဟုတ်သေးဘူးလို့လည်းပြောပါတယ်။မွေးရကြောင့်ယထာလန်းတွေပျက်စီးပြီးယထာတွေပုံမှန်မထွက်နိုင်ရတဲ့ယထာလန်းမိုင်းတွေထဲမှာပကံနဲ့ပြင်းမနာနေပြီးတော့ယထာလန်းမိုင်းလည်းပါဝင်တယ်လို့ဒေသခံတဦးကပြောပါတယ်။အဲ့ဒီလန်းမိုင်းကတော့မိုးကြောင့်ရေရှမ်းလို့တန်လန်းပျက်စီးတာမျိုးမဟုတ်ပဲမိုးများတဲ့အတွက်ညီသားနှိမ့်ကြပြီးယထာတွဲချော်တာတွေဖြစ်ခဲ့တဲ့အပြင်ယထာလမ်းမိုင်းရဲ့ဇလီဖားတုံးတွေဟောင်းနှွမ်းနေတဲ့အတွက်ကြောင့်ပျက်စီးရတာလို့လည်းပြောပါတယ်။တခြားလမ်းမိုင်းတစ်ခုကတော့စကိုင်းတိုင်းကမ့်ဘလူးမြို့နယ်အတွင်းကယထာလမ်းမိုင်းဖြစ်ပါတယ်။အဲ့ဒီနေရာမှာလည်းမိုးများတဲ့အတွက်ကြောင့်တန်လန်းတွေရေကျော်နေတယ်လို့စုံစမ်းသိရပါတယ်။ဒါကြောင့်လည်းယထာတန်လန်းတွေပျက်စီးနေတယ်လို့ယထာသွာလာတာကိုလည်းခိတ္တပိတ်ထားတယ်လို့စစ်အစိုးရမီဒီယာတွေကလည်းဖော်ပြခဲ့ပါတယ်။ဒီနေ့မိုးရေချိန်ဟာမကွေးမြို့မှာဆိုလို့ရှိရင်33နှစ်အတွင်းမှာထူးထူးကဲကဲမြင့်တက်ခဲ့ပြီးရခိုင်စံချိန်ဟောင်းမိုးရေချိန်3.4ကနေ5.5ကိုအထိစံချိန်ချိုးခဲ့တယ်လို့မိုးလီဝတ်သားနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကကြေညာခဲ့ပါတယ်။ဒါ့အပြင်ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာဆိုလို့ရှိရင်လည်းနှစ်ပေါင်း58နှစ်အတွင်းမှာရခိုင်စံချိန်3.8ကနေ5.55အထိမိုးရေချိန်စံချိန်ချိုးခဲ့တယ်လို့ဖော်ပြခဲ့ပါတယ်။ကားလမ်းတွေဆိုလို့ရှိရင်လည်းဒီအပိုင်းမိုးများတဲ့အတွက်ကြောင့်ရင်နံရောက်တဲ့မကွေးကြကဒေါင်းတွေချောင်းရီတက်ခဲ့ပြီးဒေါင်းတွေချောင်းရီနဲ့အတူတဲအောင်မှာကုန်တင်ကား20နစ်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်။ဒါ့အပြင်မိုးရေရှမ်းတဲ့အတွက်ကြောင့်ရန်ကုန်မန္တလေးလမ်းမကြီးကစွာချောင်းတရားလဲပျက်စီးခဲ့ရပြီးပြန်လဲပြုပြင်နေတဲ့အတွက်လမ်းကြောင်းတွေကိုခိတ္တပိတ်ထားပြီးအချိန်ပိုင်းမဲ့ဖွင့်ပေးနေတယ်လို့ကုန်တယ်တွေကပြောပါတယ်။ဒါကြောင့်ရန်ကုန်ကနေမန္တလေးကိုပို့မဲ့ကုန်ပစ္စည်းတွေဟာရန်ကုန်ဘူတာထဲမှာစုပုံနေတယ်လို့ပဲအဝေးပြေးကားတွေကလည်းကုန်ပစ္စည်းလက်မခံတော့တာကြောင့်ခရီးတွေရောကုန်တွေပါအခက်တွေ့နေရတယ်လို့ RFP ကစုံစမ်းသိရကြောင်းပါခင်ဗျာ